American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲဟာမနက်ခင်းအင်္ဂါနေ့မှာစင်ကာပူနိုင်ငံမှာစတင်တော့မှာဖြစ်ပြီးဒီဆွေးနွေးပွဲကိုမြန်မာပြည်ကနိုင်ငံရေးသမားတွေနိုင်ငံရေးလှလာသူတွေကကြိုဆိုကြသလိုအများကြိုက်နိုင်ငံရေးလောက်ွက်တွေကြောင့်အတင်းဆောင်ဖြစ်နိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတော်ကိုမိုးစောကကြုံပြထားပါတယ်။
ဟုတ်ကဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဆွေးနွေးပွဲအပေါ်မှာတကမ္ဘာလုံးကအလေးထားအာရုံစိုက်နေပြီးဒါဟာနှစ်ပေါင်း80လောက်စီးရီးကျင်းမာခဲ့တာတွေကိုအဆုံးသတ်နိုင်မလားလို့လဲစောင့်ကြည့်နေကြပါတယ်ဒီထိပ်သီးဆွေးနွေးပွဲမှာအနုယူလက်နဲ့ဖြတ်သိမ်းပြီးနဲ့ဒေတာဝင်းငင်းချမ်းကြီးကိုအလေးထားနေတဲ့အပေါ်မှာမြန်မာနိုင်ငံရဲ့လေးလာသုံးသပ်သူဦးတန်းစိုးနိုင်ကကြိုဆိုလိုက်ပြီးဆွေးနွေးပွဲအလားအလာအပေါ်မှာအခုလိုသုံးသပ်ပါတယ
်မြောက်ကိုရီးယားကကုရက်တီကိုကျွန်တော်တို့ကကိုညီရေးစာကြုံလက်မှတ်ပြုရတဲ့အချိန်မှာတော့ဒါကကောင်းမွန်တဲ့ခြေလှမ်းပေါ့ဗျာနောက်တစ်ခုကကျွန်တော်တို့အရှိတောင်အာရှနဲ့အရှိအာရှကိုအမှုပြုပေးမယ်ဆိုဖြစ်ဒီ112ဘန်းတွေတဲ့ကိစ္စရဲ့အတွက်လည်းဒါကတော့အကျိုးရှိတဲ့အလားအလာတွေဖြစ်နေတယ်ဒါမှတစ်ချိန်တည်းမှာလည်း populist နိုင်ငံကြီးလောကရဲ့သူတို့မြောက်ရဲ့နော်စင်ပေါ်တော့ကြာကြီးလုံးွက်တွေပေါ့ဗျာအဲ့ဒါတွေကြောင့်ချိန်ကြီးနောက်နဲ့ဆုတ်သွားနေတယ်လမ်းနဲ့ကောက်သွားနေတယ်ဟိုလွယ်လွယ်ကူကူဖြောင်းဖြူဖြစ်နေတော့ကျွန်တော်တော့စိတ်မဆင်းလေးပါဘူးကဲ
။ကိုရီးယားကျွန်းဆွေဟာတရုတ်ရုရှားဂျပန်စတဲ့အင်အားကြီးနိုင်ငံတွေနဲ့နယ်နိမိတ်ချင်းနီနီကက်ကက်တည်ရှိနေပြီးအရှေ့အနောက်နိုင်ငံကြီးတွေရဲ့အားပြိုင်မှုအကြမ်းမှာတည်ရှိနေတာဖြစ်ပါတယ်။လက်ရှိတရုတ်ရုရှားနဲ့နီကက်ရဲ့မြောက်ကိုရီးယားကအမေရိကန်နဲ့ဆွေးနွေးမဲ့အခြေအနေပေါ်မှာရှန်တိုင်ဟန်သားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်သုံးသပ်တာကတော့
မြောက်ကိုရီးယားနဲ့အမေရိကန်ဆိုတော့သမိုင်းနှိပ်ချလာတဲ့ကဘာရန်လူတော်ကြီးပေါ့နော်ဒါပေမဲ့အဲ့လိုအစည်းမကတ်လာတဲ့လူတော်ကြီးတော်မှအချင်းချင်းတွေ့ဆုံဆွေးနွေးတဲ့အဆင့်မျိုးရောက်အောင်ဟိုကသွန်းပို့နေတဲ့ကာလမှာကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့အိမ်ကြီးချင်းနိုင်ငံတွေနဲ့ဆက်ဆံနေတဲ့နေရာမှာနောက်ကဘာနိုင်ငံများနဲ့ဆက်ဆံတဲ့နေရာမှာကျွန်တော်တို့ idea တွေတောင်းဖို့လိုအပ်ပြီလားဆိုတော့စဉ်းစားဖို့လိုအပ်လာပြီလို့ပဲကျွန်တော်မြင်ပါတယ်ဒီနိုင်ငံတစ်ခုတည်းကိုပဲအပြင်ကိုပြုတ်ပြီးတော့မှရက်တည်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတော်စုကြီးရဲ့တိုးတက်တိုးတက်ကြောင်းနောက်တစ်ဆင့်ဒီတော်စုကြီးရဲ့လုံခြုံရေးကိုကျွန်တော်ဆက်ရသွားမလားဆိုတော့လည်းပဲဆက်သွယ်ဖို့လိုအပ်လာပါပြီ
။နိုင်ငံသားရေးဝန်ကြီးဌာနကအငြင်းစားတန်တမန်တဦးဖြစ်တဲ့ဦးမြထွန်းကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးမြန်မာပြည်ကရရှိနိုင်တဲ့အကျိုးရလဒ်ကိုအခုလိုသုံးသပ်ပြောဆိုပါတယ်
။ခမ်းနဲ့အကျင့်မြက်ဖြည်ပြီးဆွေးနွေးပွဲရလဒ်ဟာအားလုံးကလည်းမျှော်လင့်နေပါတယ်။ကောင်းသောရလဒ်ရလိမ့်မယ်လို့ယူဆပါတယ်။ပြီးတော့အဲ့ဒီနောက်ကိုရီးယားနဲ့အမေရိကန်နဲ့ဆက်ဆံရေးပြည်လဲသွားရင်နိုင်ငံတကာကပြည်အားပေးမှုတွေရော့သွားပြီးတော့မြန်မာနိုင်ငံအနေနဲ့နောက်ကိုရီးယားနဲ့ဆက်ဆံတဲ့အခါမှာဟောပေါ့စိတ်တက်နက်နေပေါ့လေဆက်ဆံလို့ရမယ့်အနေသားရောက်သွားတဲ့အကျိုးများကိုရရှိလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။အမေရိကန်အစိုးရဘက်ကတော့ဆွေးနွေးပွဲမစတင်မီမှာနောက်ကိုရီးယားဘက်ကအနုညူလက်နဲ့ထုတ်လုပ်ရေးနဲ့တာဝေးပြစ်ဒုံးလက်နဲ့အစီအစဉ်တွေအားလုံးကိုဖျက်သိမ်းမယ်ဆိုတဲ့ကြိုတင်ကြီးပေးချက်တွေကိုရရှိထားကြောင်းသတင်းထုတ်ပြန်ထားတယ်လို့သမ္မတထရမ့်အနေနဲ့လည်းဆွေးနွေးပွဲအပေါ်ယုံကြည်မှုအပြည့်ရှိကြောင်းပြောဆိုထားပါတယ်
အမေရိကန်နဲ့ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသမားတွေရဲ့အမြင်ကိုကိုမိုးစောကစူးစီးတင်ဆက်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့တစုံတရာသဘောထားထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့လည်းဒီစည်းဝေးနဲ့ရလဒ်ကိုလေ့လာစောင့်ကြည့်နေရလို့မြန်မာနိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ပြည်ရဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ရဲ့ဧပြီလကုန်ပိုင်းတုန်းကအစည်းအဝေးနဲ့ပတ်သက်လို့ကြိုဆိုကြောင်းမြန်မာအစိုးရဘက်ကမေလဆန်းကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးရလဒ်ကနေကိုရီးယားကျွန်းဆက်တည်ငြိမ်ရေးနဲ့နျူကလ িয়ার လက်နက်ကင်းစင်ရေးကိုပေါ်ဆောင်ပေးနိုင်မယ်လို့မျှော်လင့်နေလို့မြန်မာအစိုးရကပြောဆိုထားပါတယ်။